2025ခုနှစ်ဖေဖော်ဝါရီလ24ရက်အတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေဟာဩစတြေးလျကရုရှားအပေါ်ဒဏ်ခပိတ်ဆို့မှုအသေးထပ်မံချမှတ်လိုက်တဲ့အကြောင်း Medicare အတွက်အစိုးရကဒေါ်လာ 8.5 ဘီလီယံရထားတာနဲ့ပတ်သက်ပြီးသူတို့သာအာဏာရရင်ဘယ်လိုလုပ်ဆောင်မလဲဆိုတာကိုလည်းပါတီကြီးတွေကခြားပြနေတဲ့အကြောင်းနဲ့ Matilda အမျိုးသမီးဘောလုံးအသင်းဟာ American အသင်းကိုရှုံးနိမ့်သွားတဲ့အကြောင်းတွေအပြင်တခြားထူးခြားတဲ့သတင်းတွေကိုလည်းနားဆင်ရမှာဖြစ်ပါတယ်ရှင်ဩစတြေးလျအစိုးရကရုရှားနိုင်ငံကတချို့ပုဂ္ဂိုလ်တွေနဲ့လုပ်ငန်းတွေအပေါ်ထပ်မံပြီးတော့တံခါးပေးဆို့မှုချမှတ်လိုက်ပါတယ်။ယူကရိန်းစစ်ဟာအခုဆိုရင်3နှစ်ပြည့်ပြီးတဲ့နောက်ယူကရိန်းကလေးငယ်တွေကိုအတင်းအဓမ္မခေါ်ဆောင်တဲ့ပုဂ္ဂိုလ်တွေနဲ့စစ်နဲ့ဆက်ဆက်ပြီးလိမ်ပိုင်းဆိုင်ရာမဖွဲမရာပြုလုပ်ခဲ့တဲ့လူတွေကိုပြည်ဝင်ခွင့်ပိတ်ပင်တာဖြစ်တယ်လို့ဝန်ကြီးချုပ်အန်တိုနီအယ်ဘနီစီ၊ကာကွယ်ရေးဝန်ကြီးရစ်ချတ်မားစ်နဲ့နိုင်ငံခြားရေးဝန်ကြီးဖက်နီဝမ်တို့ကပူးတွဲကြေညာခဲ့တာဖြစ်ပါတယ်။ဩစတြေးလျရဲ့ထောက်ခံမှုကယူကရိန်းအတွက်အင်မတန်မှအရေးကြီးတယ်လို့လည်းယူကရိန်းသံအမတ်ဗက်ဆယ်မရိုရှနီချင်ကိုကပြောသွားခဲ့ပါတယ်။ယူကရိန်းနိုင်ငံမှာငြိမ်းချမ်းရေးရှိတာကိုပဲလိုလားတယ်လို့ Australian Federation of Ukrainian Organization အဖွဲ့က Katrina Angerov ကပြောပါတယ်
။ We're dealing withfamily members that are under daily attack. We're dealing with community members that have lost loved ones, sons, fathers, husbands, and we are dealing with trying to rehabilitate.
ကျမတို့တွေရင်ဆိုင်နေရတာကတော့မိသားစုဝင်တွေဟာနေစဉ်တိုက်ခိုက်မှုခံနေရတာပါ။သူတို့ချစ်ခင်ရတဲ့လူတွေဆုံးရှုံးလိုက်ရတဲ့လူမှုအတိုင်းဝိုင်းဖြစ်ပြီးသူတို့တွေဟာတားဖြစ်သူ၊ဖတ်ခင်၊ဒါမှမဟုတ်ခင်ပွန်းဆက်သဖြင့်ဆုံးရှုံးရသူတွေဖြစ်ပါတယ်။စစ်ရဲ့ဆိုးကျိုးကိုခံစားရတဲ့လူမှုအတိုင်းဝိုင်းကပြန်လည်ထူထောင်လာဖို့ကြိုးစားနေကြတာဖြစ်ပြီးကျန်းမာရေးဆိုင်ရာအကူအညီပဲဖြစ်ဖြစ်ကူညီပေးနိုင်ဖို့ဖြစ်ပါတယ်။ကျမတို့လူမှုအတိုင်းဝိုင်းဟာအဲ့ဒီလိုအရာတွေကိုကူညီဖို့တာဝန်ရှိတယ်လို့ခံစားကြရပါတယ်။ယူကရိန်းတွေလောက်ယူကရိန်းနိုင်ငံမှာငြိမ်းချမ်းရေးရှိဖို့လိုချင်တဲ့လူတွေမရှိတော့ပါဘူး။ကျမတို့တွေကငြိမ်းချမ်းရေးကိုပဲလိုချင်တာပါလို့ပြောသွားခဲ့ပါတယ်။Labor အစိုးရက Medicare အတွက်ဒေါ်လာ 8.5 ဘီလီယံရထားမဲ့ကိစ္စနဲ့ပတ်သက်ပြီးပါတီကြီးတွေကသူတို့သားအာဏာရရင်အဲ့ဒီငွေတွေကိုဘယ်လိုနေရာမှာဘယ်လိုအသုံးပြုမယ်ဘယ်လောက်ရထားမယ်ဆိုပြီးအတီးတီးအပြိုင်ဆိုင်ပြောဆိုနေကြပါတယ်အစိုးရရဲ့ပြောဆိုချက်ကို Green Party ကကြိုဆိုလိုက်ပြီးဒီလိုဖြစ်ပေါ်လာရတာဟာအစိုးရအပေါ် Green ကဖိအားပေးခဲ့တဲ့အတွက်ဖြစ်တယ်လို့ Green Party ခေါင်းဆောင် Adam Bent ကပြောပါတယ်အတိုက်ခံကောင်းဆောင် Peter Dutton ကလည်းသူတို့ကသာအစိုးရဖြစ်မယ်ဆိုရင်ဝန်ကြီးချုပ် Anthony Albanese ပြောသလိုလုပ်မှာဖြစ်ပြီးဆရာဝန်ကိုတွားတွေ့ဖို့ဆဲခါအထီးအခမဲ့လှူဆောင်ပေးမယ်လို့လည်းပြောဆိုလိုက်ပါတယ် Victoria ပြည်နယ်အစိုးရကမြို့နယ်ကောင်စီတွေအနေနဲ့အိမ်ဆောင်လုပ်ခွင့်ပါမစ်တွေပုံမချမှတ်ပေးဖို့ပြောဆိုလိုက်ပြီးအဲ့ဒီလိုမှမလုပ်ရင်မြို့နယ်စီမံခွင့်ကိုရုပ်သိမ်းမယ်လို့တတိပေးလိုက်ပါတယ်။နေအိမ်အစ်စ်တွေပုံမတည်ဆောက်ဖို့အစီအစဉ်ကိုကောင်စီတွေအနေနဲ့ပြည်내အစိုးရနဲ့ပူးပေါင်းလှုပ်ဆောင်ရမှာဖြစ်ပြီးအဲ့ဒီလိုလုပ်ဖို့စိတ်ဝင်စားတဲ့ကောင်စီတွေအပေါ်မှာတည်ရောက်မှုတွေရှိလာနိုင်တယ်လို့ပြောသွားခဲ့ပါတယ်။ပြည်내အစိုးရက2052ခုနှစ်မတိုင်ခင်ဗစ်တိုးရီးယားပြည်내အတွင်းမှာအိမ်အလုံးပေါင်း 2.24 သန်းထားဆောက်ရမှာဖြစ်ပြီးအဲ့ဒီလိုမှသာလျှင်လူငယ်တွေနဲ့အလုပ်သမားတွေရဲ့လိုအပ်ချက်ကိုပြည့်မီနိုင်စေမယ်လို့ပြောသွားခဲ့ပါတယ်။ New South Wales ပြည်နယ်မှာ၄ရက်တာကာလအတွင်းအိမ်တွင်အကြမ်းဖက်မှုနဲ့မိသားစုအတွင်းအကြမ်းဖက်မှုကျူးလွန်သူအယောက်950ကိုရဲတွေကဖမ်းဆီးခဲ့ပါတယ်။Amaruk 6စစ်စင်ရေးလို့နာမည်ပေးထားတဲ့စစ်စင်ရေးဟာအိမ်တွင်အကြမ်းဖက်မှုနဲ့မိသားစုဝင်အတွင်အကြမ်းဖက်မှုတွေကိုပြစ်မှတ်ထားတဲ့ operation ဖြစ်ပါတယ်။ဒီလိုဖမ်းဆီးလိုက်ခြင်းအပြင်နမူနာပြသလိုက်တာဖြစ်တယ်လို့လည်းပြောဆိုကြပါတယ်။ Pacific ပင်လယ်ပြင်မှာဒီတစ်ပတ်အတွင်း cyclone မုန်တိုင်း၄ခုဖြစ်ပေါ်နိုင်ပြီး Fiji နိုင်ငံထဲကိုမုန်တိုင်းအဆင့်နှစ်တစ်ခုအဖြစ်ဝင်ရောက်နိုင်တယ်လို့ဆိုပါတယ်။ Cyclone Ray ဟာFiji ရှေ့ဘက်ကိုဦးတည်နေပြီးတော့မုန်တိုင်းအဆင့်3အထိလည်းဖြစ်နိုင်ခြေရှိတယ်လို့ခန့်မှန်းပြောဆိုထားပါတယ်။အားကစားတဲ့နေ့မှာတော့ She Believes ဘောလုံးပြိုင်ပွဲမှာဩစတြေးလျရဲ့ Matilda အမျိုးသမီးဘောလုံးအသင်းက American အသင်းကို2ဂိုးတဂိုးနဲ့ရှုံးနိမ့်သွားပါတယ်။ဩစတြေးလျအသင်းဟာ February 22ရက်နေ့တုန်းကလည်းဂျပန်အသင်းနဲ့ကန်တဲ့ပွဲမှာ4ဂိုး3ညနဲ့ရှုံးနိမ့်ခဲ့လို့ဒီတချီမှာ American ကို2ဂိုးတဂိုးနဲ့ရှုံးလို့အနည်းငယ်တိုးတက်လာတယ်လို့တောင်ပြောရမလို့ဖြစ်နေပါတယ်။ မနက်ဖြန်အင်္ဂါနေ့အတွက်မိုးလေဝသတွေကတော့ Perth မြို့မှာတချို့နေရာတိမ်ထူပြီးအမြင့်ဆုံးပူချိန်28ဒီဂရီရှိချိန်မှာ Adelaide မှာနေသာပြီး33ဒီဂရီရှိမှာဖြစ်ပါတယ်။ Melbourne မှာနေသာပြီး29ဒီဂရီ Hobart မှာတိမ်ထူပြီးတော့24ဒီဂရီရှိမှာဖြစ်ပါတယ်။Canberra မှာလည်းတိမ်ထူပြီး29ဒီဂရီရှိချိန်မှာ Sydney မှာတော့မိုးတမိုးနမိုးရွာပြီး25ဒီဂရီရှိမှာဖြစ်ပါတယ်။ Brisbane မှာတိမ်ထူပြီးတော့30ဒီဂရီရှိချိန်မှာ Darwin မြို့မှာမိုးတမိုးနမိုးရွာလေပြင်းတိုက်နိုင်ပြီးအမြင့်ဆုံးပူချိန်33ဒီဂရီရှိမှာဖြစ်ပါတယ်ရှင်။